စကိုင်းတိုင်းကနေမြို့နယ်အတွင်းချင်းတွင်းမြစ်ရေမြင့်တက်လာတာကြောင့်ကျေးရွာတွေထဲကရေတွေဝင်ရောက်လာပြီးတော့ဒေသခံတွေရေဘေးဒုက္ခနဲ့ကြုံနေရပါတယ်။စကိုင်းတိုင်းစကိုင်းမြို့မှာလည်းပြာဝတီမြေကြီးဟာစိုးရင်ရေမှအထက်မှရှိပြီးနေရင်300ကျော်ရေဘေးတင့်နေပါလေ။စကိုင်းတိုင်းကရေဘေးအခြေအနေတည်င်းပြပုတ်ချက်ကိုအခြေခံပြီးတော့ကုဇော်မိုးကျော်ကပြောပြမှာပါ
။ချင်းတွင်းမြေကြီးဟာစိုးရင်ရေမှအထက်မှရှိနေပြီးစကိုင်းတိုင်းကဏီမြို့နယ်တဲကချင်းတွင်းမြေဘေးမှာရှိတဲ့ကျေးရွာတွေကိုမြေကြီးတွေဝင်ရောက်နေပါတယ်။ချင်းတွင်းမြေကြီးဟာဇူလိုင်လ9ရက်နေ့ကတည်းကကျေးရွာတွေတဲကိုဝင်ရောက်နေပေမဲ့ဇူလိုင်လ17ရက်နေ့မှာတော့အရင်နေ့တွေကတည်းရေပိုးများလာတယ်လို့ဒေသခံတွေကပြောပါတယ်။မြစ်တွေဝင်ရောက်လာတာကြောင့်ပဲနှံပြိုးကင်းတွေပျက်စီးရပြီးမြစ်ဘေးဝဲရဒေသခံတွေဟာရေဘေးကျုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ကဏီမြို့နယ်တဲကကျေးရွာတွေရေဘေးသင့်တဲ့အခြေအနေကိုဒေသခံတဦးဖြစ်တဲ့ကိုပြည့်အောင်နိုင်ကအခုလိုပြောပါတယ
်။မြစ်ကရေတိုးတာများတာပေါ့ဗျာ။ไซเคิลนี่ก็อาจจะต้องแน่မျိုးထောင်ထားတဲ့ဟာတွေဒီပဲကျင်းနေစဲစဲငုံကျင်းနေတယ်ဟိုဒီတွေကဝင်တာအဲ့ဒါကျတော့ပြက်စီးတာပြက်ကပ်ပြီးဝင်ရမှာရှိနေတယ်ဆိုင်ကင်းတွေတူပြီးရှိုးတာပေါ့ဒီဘေးကနေရာလေးပေါ်ထားတာဗျာဟုတ်ဒီနေရာ၄မြင်းလောက်ရှိဒီနေရာကဒီကဘုံကောင်အောင်တိုင်းဝင်တာဒီတို့ချမ်းနေလို့ပြောမှာပေါ့
စကိုင်းတိုင်းစကိုင်းမြို့မှာလည်းအေယာဝတီမြစ်ရေမြင့်တက်နေတာကြောင့်နေအိမ်300ကျော်ရေဘေးသင့်တဲ့တန်ခံရပါတယ်။အေယာဝတီမြစ်ဘေးနဲ့အနိမ့်ပိုင်းရပ်ကွက်တွေကိုရေတွေဝင်ရောက်နေတာဖြစ်ပြီးတာဝန်ရှိသူတွေကကြိုတင်ပြင်ဆင်တာတွေအပြင်ရေဘေးလွတ်တဲ့နေရာတွေစီရွှေပြောင်းတာတွေလုပ်ပေးနေရပါတယ်။ပုံမှန်မြစ်ရေဝင်ရောက်လေးရှိပေမဲ့ဒီနေ့မှာရေအနှဲငယ်ပိုများတယ်လို့စကိုင်းမြို့မိသက်တာဝန်ရှိသူတို့ကပြောပါတယ်
။ကျွန်တော်တို့ရှေ့တာတော့သောတာပန်လို့သဝေဈေးလို့သဘေတန်းလို့ကတော့ဒီလိုတော့ဟွာပေါ့ဒီကုန်းတက်ကုန်းတက်အွဲတွေပေါ့ပေါင်းပြီးတော့သူတို့နေတဲ့နေရာတွေဝင်လို့ကုန်းပေါ်တက်နေကြတာဆရာအိမ်တော်စုက350တက်ပေါ့ဒါမနေ့ကကောက်တဲ့ဟာပေါ့အခုကစိုးရိမ်အမှတ်တယ်ကျွန်တော်တို့1192ဆိုတော့1100မိသားလောက်ရောက်တာပေါ့1100မိသားကြီးရောက်လာတော့ကျွန်တော်ရောက်တဲ့၄နှစ်တင်တော့ဒီကောင်အများဆုံးဖြစ်မှာပေါ့ဒီမင်းကုန်းသွားတဲ့လမ်းမြစ်ဖက်ချာအိမ်တွေကတော့အောက်ပိုင်းနေတော့အကုန်မြုပ်တာကနှစ်စင်သူတို့မြုပ်နေကြဟာလေနှစ်တော့နည်းနည်းပူသွားတာပေါ့အသေးတပေခွဲလောက်တော့ပူပါပေါ့ဟုတ်ပြီ35ရောက်ရယ်ကျွန်တော်တို့ကလီရတော့အသေးလေးပေါ့နော်ပဲတောင်လေးတွေကဖိုက်ပါမေးသုံးပြီးရှိတယ်ကျွန်တော်တို့ပယ်ပယ်ရေးကြီးကနှစ်ပြီးရှိတယ်ပေါ့အဲ့တော့အညာကြီးပေါ့အဲ့ညာကြီးနဲ့ကျွန်တော်တို့ကအသေးစုဆွဲထားတယ်ကျွန်တော်တို့ကန္နာလန်းဆိုရင်ပေါ့ငကိုကြီးနေတော့အောက်ကိုဆင်းတဲ့လမ်းတွေရှိရယ်လေအဲ့အဲ့လမ်းလေးကိုတော့ဒဲဒီပို့နေတာတောက်လျှောက်ပေါ့ဒဲဒီကာတာတောက်လျှောက်တော့ရှိနေတာပေါ့
မိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနရဲ့တိုင်းထွာချက်တွေအရချင်းတွင်းမြင့်နဲ့အေယာဝတီမြစ်ရေဟာစိုးရိမ်ရေအမှတ်မှာရှိနေပြီးမင်းကင်းမုံရွာမန္တလေးမြင့်ငယ်မြင်းမှုပခုတ်ကူညောင်ဦးစားတဲ့မြို့တွေရဲ့မြစ်ကမ်းအနီးနဲ့အနိမ့်ပိုင်းတွေမှာနေထိုင်သူတွေအထူးသတိပြုကြဖို့အကြံပြုထားပါတယ်ဇွန်ဇူလိုင်လဟာမြန်မာနိုင်ငံမှာမိုးလေကာလဖြစ်ပြီးမိုးရသွန်းတာကြောင့်မြစ်ရေကြီးမြင့်တာတွေဖြစ်တတ်သလိုမိုးအဆက်မပြတ်ရွာသွန်းပြီးမိုးရေချိန်များတာကြောင့်မြစ်ရေကြီးပြီးနောက်အကြာနှေးနေတာဖြစ်တယ်လို့မိုးစလတာဝန်ရှိသူတွေကပြောပါတယ်